နိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုအကူအညီပေးလမ်းကြောင်းတက်မှတ်မဲ့ထိုင်းနိုင်ငံရဲ့အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကထောက်ခံတဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ဘရီဘဟီဒါနူကရာကပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဝါရှင်တန်မြို့တော်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့စဉ်ကပြောဆိုချက်တွေကိုဒီနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားတာပါ။ဒေတာရင်းထိုင်းနိုင်ငံရဲ့မဟာဗျူဟာအရအရေးပါမှုကိုအမေရိကန်ပြည်ထောင်စုဘက်ကအတိအမှတ်ပြုခဲ့ပြီးတော့မြန်မာနိုင်ငံအကြက်တဲ့ဖြည့်ရှင်းနဲ့ပတ်သက်လို့ထိုင်းနဲ့အမေရိကန်ပြည်ထောင်စုအကြပူးပေါင်းဆောင်ရွက်ရေးနောက်ထပ်ဆက်လက်ဆွေးနွေးသွားမယ့်အကြောင်းလည်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတော့ထိုင်းမြန်မာနေကြာစိုက်ဘာလုံခြုံရေးအရစိုးရင်ရတဲ့ကိစ္စတွေကိုဆွေးနွေးပြောဆိုခဲ့ပြီးဒီကိစ္စကိုလည်းထိုင်းနဲ့အမေရိကန်ကြားပူးပေါင်းဟန်တားသွားမယ့်အကြောင်းကိုပြောကြားထားပါတယ်။ဝန်ကြီးပမ်ပရီဟာအမေရိကန်အောက်လွှတ်တော်အရှေ့အာရှနဲ့ပစိဖိတ်ရေးကော်မတီခွဲဥက္ကဋ္ဌအထက်လွှတ်တော်အမတ် Chris Van Hollen နဲ့လည်းခီးစဉ်တွေမှာတွေ့ဆုံပြီးမြန်မာနိုင်ငံအရေးကိုဆွေးနွေးခဲ့ပါတယ်။မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစပျိုးဆောင်ရွက်မှုတွေအပေါ်အထက်လွှတ်တော်အမတ် Chris Van Hollen ကလည်းအကောင့်ဘက်ကနေဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်ရှင်။